Bangladesh မြန်မာနိုင်ငံရဲ့ဇက်မှာချထားတဲ့မြန်မာတပ်ဖွဲ့တွေနဲ့လက်နက်ကြီးတွေကိုချက်ချင်းစုခွာပေးဖို့ Bangladesh ကမြန်မာကိုကြာသပတေးနေ့မှာတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကထွက်ပြေးသွားတဲ့လူငယ်တွေစခန်းချနေထိုင်နေကြတဲ့နေရာနာမှာမြန်မာတပ်ဖွဲ့တွေချထားလိုက်ပြီးတဲ့နောက် Bangladesh နိုင်ငံဆိုင်ရာမြန်မာအသံမကြီးကို Bangladesh နိုင်ငံသားရေးဌာနကဆင့်ခေါ်ပြီးအခုလိုတောင်းဆိုလိုက်တာပါ။ဒီလိုစစ်အင်အားချထားတာမျိုးဟာ Bangladesh နိုင်ငံတွင်းမှာမရေရာမှုဖြစ်လာစေပြီးနေဇက်မှာတင်းမာမှုတိုးလာစေမယ်လို့ Bangladesh နိုင်ငံသားရေးဌာနယာယီတွန်းဝန်ကမြန်မာတမ်မကြီးကိုပြောတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနကပြောပါတယ်မြန်မာလူမျိုးရေးတပ်ဖွဲ့တွေကိုရောလက်နက်တွေကိုပါချက်ချင်းပြန်ရုပ်သိမ်းပေးပြီးမြန်မာအာဏာပိုင်တွေကိုအကြောင်းကြားပေးဖို့တမ်မကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးယာယီအထွန်းဝန်ကပြောတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနကပြောပါတယ်မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ရိုဟင်ဂျာ6000လောက်နေထိုင်နေကြတဲ့တနိုင်ငံသားမြေခွက်ချင်းလေးနားမှာမြန်မာစစ်တပ်တွေကိုချထားတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံသားရဲ့ဌာနဘက်ကရောတခြားတာဝန်ရှိသူတွေစီကပါတုံ့ပြန်ချက်တခုခုချက်ချင်းထွက်မလာသေးပါဘူး။